အမေရိကန်တိုင်းမှာပြန့်နှံ့နေတဲ့ချိန်ကနေတဆင့်ပေါက်ဖွားတဲ့ Zika virus ဖိုးဟာလူပေါင်းသန်းနဲ့ချီအကူးဆက်ခံနေရပြီးဒီနှစ်နှောင်းပိုင်းဘရာဇီးလ်နိုင်ငံမှာကျင်းပမယ့်အိုလံပစ်ပွဲတင်ရောက်ရင်တော့အိုလံပစ်ပွဲတော်ကိုလာရောက်သူအများပြားရှိနေမှာပေါ့သူတို့နေရပြန်ချိန်မှာကမ္ဘာအနှံ့ဒီရောဂါပိုးကူးဆက်ပြန့်ပွားမှုတွေဖြစ်လာနိုင်တာပါလူများစုအတွက်ကတော့ Zika virus ဖိုးဟာပြဿနာသိမ့်မရှိပဲအပြားတက်တဲ့လက္ခဏာမျိုးလောက်ပဲရှိပေမဲ့သူကမွေးဖွားလာမဲ့ကလေးငယ်တွေမှာတော့ဆိုးရတဲ့မွေးရပါချုံရင်းကျက်တူပေါ်လာနိုင်တယ်လို့ယောဂထိန်းချုပ်ကာကွယ်ရေးဗဟိုဌာနကဒေါက်တာဘက်ဘဲလ်ကပြောပါတယ်ဘရာဇီးနိုင်ငံကယောဂရှင်4000လောက်မှာ Zika virus ပိုးနဲ့ဆက်နွယ်ပြီးယောဂဖြစ်ပွားနေတာတွေတွေ့ရတယ်လို့သူတို့မှာမွေးဖွားလာတဲ့ကလေးငယ်တွေမှာတန်မှန်မဟုတ်ပဲအုံနှောင်းနဲ့ဥကောင်တိတ်သေးနေတာတွေ့ရတယ်လို့ဆိုပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ Zika virus ပိုးဟာအမေရိကတိုက်တလွှမ်းမှာလင်းလင်းမြန်းမြန်းပြန့်နှံ့နေပြီးအခုဆိုရင်လူပေါင်း4000လောက်မှာကူးစက်နေနိုင်တယ်လို့ဆိုပါတယ်ဒီပိုးဟာလက်တင်အမေရိကနဲ့ကရေဘီယံတစ်လျှောက်အများကိုပြန့်နှံ့နေတာပါဒေတာရင်းနိုင်ငံပေါင်း23နိုင်ငံမှာဒီရောဂါပိုးပြန့်နှံ့နေပြီးအဆင့်အမြင့်ဆုံးသတိပေးချက်လည်းထုတ်ပြန်ထားတယ်လို့ WHO အကြီးအကဲ Margaret Chan ကပြောပါတယ်ဘရာဇီးနိုင်ငံမှာမနစ်ကပထမဆုံးဒီရောဂါဖြစ်ပွားသူတွေ့ခဲ့ရပြီးနောက်ပိုင်းအဲ့ဒီချိန်ကဆက်လို့ဒေတာရင်းနိုင်ငံအများပြားကိုအလင်းမြန်ပြန့်ပွားကြတာပါဒါပေမဲ့လည်းဒီရောဂါပိုးအတွက်ဘယ်သူကမှအစပိုင်းမှာစိုးရိမ်မှုတွေမရှိကြဘူးလို့ဆိုပါတယ်